တော်ရရှင်တွေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနှံ့က RFA တော်ရရှင်တွေပေးပို့လိုက်တဲ့စာနဲ့ရင်ဖွင့်တန်တွေတင်ပြရမယ့်အလှည့်ရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့ရန်ကုန်တိုင်းရွှေပြည်သာမြို့နယ်ဆယ်ရက်ကွက်မှာရှိတဲ့အမှတ်25မူလာရန်ကျောင်းမှာ10နှစ်ကျော်တန်ရှိလုပ်ခဲ့တဲ့သူနဲ့သူ့မိသားစုဝင်တွေကိုကျောင်းဝင်းကနေမောင်းထုတ်နေလို့အခက်အခဲဖြစ်နေတဲ့အကြောင်းကာယကံရှင်ပြောပြတာကိုအရင်ဆုံးတင်ပြပေးပါမယ်ရွှေပြည
်သာမြို့နယ်ဆယ်ရက်ကွက်ကအမှတ်25မူလာရန်ကျောင်းကျမတို့ဆန်းဆန်းဝင်လက်ထက်တွေကကျွန်တော်တို့လည်းကျောင်းလုံးကျော်လေးလုပ်ပါတယ်ကျွန်တော်မိမကျောင်းတန်ရှင်းလေးလုပ်ပါ2006ခုနှစ်တည်းကလုပ်ပါဒီဇလာပိုင်း16ရက်နေ့ဆိုလုပ်တဲ့ကျောင်းလုံးများနဲ့ပါ7နှစ်ရှိပြီဇလာ1200ပဲရတယ်ကျွန်တော်မိမ2000ရတယ်ကျောင်းဆရာမကြီးကဒီကျောင်းကလာသမတ်တနေ့တော်ရှိသူကဆိုင်းရောက်လာတယ်ကျောင်းနဲ့မသက်ဆိုင်ဖြတ်ပေးပါအဲ့လိုပြောတာကျွန်တော်လာကြလည်းမပေးဘူးကျွန်တော်မိမကတော့တနေ့လာကြပေးတယ်ပြိုင်မှုကြီးသွားပြီးပြိုင်ခွာလဲသူတို့လည်းမဆိုင်ဘူးလို့ပြောတယ်ကျွန်တော်ကဆယ်တန်းကျောင်းသူလေးတယောက်ရှိတယ်၊ကိုယ်တိုင်ကျောင်းသားတယောက်ရှိတယ်၊ငါးတိုင်ကျောင်းသူလေးတယောက်ရှိတယ်။တိုင်းပညာမှုယုံလဲပါတယ်၊မြို့နယ်ပညာမှုယုံလဲပါတယ်။ကျောင်းနဲ့မသက်ဆိုင်တရားမဝင်နေထိုင်တယ်လို့ပြောတာ။အခုလည်းစာထုတ်ပြီးတော့ခင်းဖယ်ပေးပါဆိုစက်တနစ်ကြောင့်နေလာတော့အပြင်းနဲ့လည်းတော့ဆက်တော့ပြတော့နောက်ဆုံးကျွန်တော်မှဒုက္ခရောက်တော့အိမ်ငါးဖို့တော့စက်မရှိဘူး။ကျွန်တော်မှဒုက္ခရှိနေတယ
်။ဆက်ပြီးကြားမှာကတော့ရှင်းနေဥက္ကုဏီလောက်ကြံခံရမှုနဲ့ပတ်သက်လို့ RFA တော်ရရှင်တယောက်ကသူ့ထင်မြင်ချက်ကိုရင်ဖွင့်ရေးသားလိုက်တဲ့စာဖြစ်ပါတယ်။နားဆင်ကြည့်ပါခင်ဗျာ။
NLD ပါတီဝင်ရဲ့ဥပဒေကြံပေးဥကိုနီကိုလှုပ်ကြံတက်ဖြတ်တဲ့အကြောင်းအမှန်တရားပြောရရင်တရေဘောကြောင့်နဲ့လှုပ်ရက်ပါ။ဘာလို့လှုပ်ကြံတက်ဖြတ်တယ်လဲဆိုတော့ NLD အစိုးရကိုမကြိုက်လို့ပါပဲ။ပွပွလင်းလင်းပြောရရင်တော့နောက်ွယ်ကကြီးမားတဲ့အဖွဲ့တွေရှိနေပါတယ်။ဒါကြောင့်လဲနီးပရိရဲ့အမျိုးမျိုးနဲ့လှုပ်နေကြတာပါ။ဥကိုနီကိုမှဘာလို့ရွေးပြီးတော့လှုပ်ကြံတက်ဖြတ်ရတယ်လဲဆိုရင်တော့မွတ်စလင်ဖြစ်နေတာရဲ့ NLD ရဲ့ထိတ်တန်းပါတီဝင်ဥပဒေအကြံပေးဖြစ်နေတာရဲ့အကြောင်းပါ။နောက်တော့လူမျိုးရေးဘာသာရေးနဲ့တိုက်ပြည်မငြိမ်မသက်ဖြစ်အောင်စုပူအုပ်ချုပ်မှုတွေဖြစ်ပြီးတော့စစ်တပ်ကအာဏာသိမ်းရအောင်လည်းပါဝင်ပါတယ်။ဘာလို့စစ်တပ်ကအာဏာသိမ်းစေချင်တာလဲဆိုရင်တော့ဒုစရိုက်ယာစာတွေကသူတို့ရဲ့မွေးရေးစေဝါတွေ၊တစ်တွေ၊ကြောက်မြက်လုပ်ငန်းတွေ၊မြေတွေ၊လေယာဉ်မြေတွေကိုပြန်ပေးရ၊ဖမ်းခံရ၊တရားရင်ဆိုင်ရမှာကိုစိုးရိမ်ပြီးတော့စစ်တပ်ကပြန်ပြီးတော့အာဏာသိမ်းစေချင်တာပါ။စစ်တပ်ကအာဏာသိမ်းလိုက်ရင်တော့သူတို့မကြိုက်တဲ့ NLD ပါတီလည်းပြုတ်သွားမယ်။နောက်တစ်ခါမွေးရေးစေဝါတွေတစ်တွေပိုင်ရှင်မဲ့တွေရောပိုင်ရှင်ရှိတွေရောရန်ကုန်လိုမြို့ကြီးမှာဖမ်းဆီးခံရတာတွေနိုင်ငံသားပို့မဲ့တင်မောစိတ်ကွန်တိန်နာတွေတစ်တွေမိတာဟာလဲဘဲအခြေခံလူဒန်းစာမှလုတ်ရဲတာမဟုတ်ပါဘူးအခုလက်ရှိအချိန်ထိမူရစ်ဆေးတင်မောင်ခိုးတရားမဝင်ကြောက်မြက်တူဖို့မှုတွေတစ်ခါလဲမြေရာမြေတိမ်းဆဲခံရတာတွေလူကုန်ကူးမှုတွေကာရာအိုကေနိုင်ကလပ်လောင်းကစားပညာရေးကျန်းမာရေးစီးပင်းစတဲ့အုပ်ချုပ်ရေးလက်စားမှုတွေဟာအစိုးရရန်နေရအလုံးကမိကိုကြွက်လျှောက်ပါဝင်နေကြတာလည်းဖြစ်ပါတယ်။ဒီလူတွေကိုပြန်မေးချင်တာကတိုင်းပြည်ကိုတကယ်မှချစ်ကြရဲ့လား။ဘယ်စနစ်နဲ့ဘယ်လမ်းကိုသွားချင်တာလဲ။အနာဂတ်တိုင်းပြည်ကိုတည်ဆောက်ဖို့မွေးဖွားလာကြမယ့်သူ့သားသမီး၊ကိုသားသမီးမျိုးဆက်တွေရဲ့ဘဝကိုကြည့်ကြပါလို့တောင်းဆိုလိုက်ပါတယ်
။တနင်္သာရီတိုင်းကျွန်းစုမြို့နယ်ကယူရတရမှာဒေသခံပြည်သူတွေအရင်ခက်ကကိုတူကိုထဆောက်ထားတဲ့စစ်ခံတရားဟာခုနောက်ပိုင်းယိုယွင်းပြက်စီးနေလို့အစိုးရဘတ်ဂျက်နဲ့ပြန်တည်ဆောက်ပေးစီလို့တဲ့အကြောင်းကိုလည်းဒေသခံတယောက်ကအခုလိုပြောပြလာပါတယ်။
ဒါကြီးကျောင်းသူမျိုးနဲ့ကောတော်အုပ်စု၆ဘုံကြီးရောစိတ်ကားတရားတော်တော်လေးကိုပြည့်စည်နေပြီခင်ဗျာဒီလူတွေနေတဲ့ကိုသူကိုယ်တော်ဆောင်းမယ်ဆိုရင်လည်းဒါငွေကြီးကအခက်အခဲဖြစ်ပြီဒါကိုလွတ်တော်ကိုယ်စားလှယ်မှမများအခု2016တလာပိုင်းထဲမှာလာရောက်ရဲလာတော့လေသူတို့ကျွန်တော်တို့ဆက်ပြီးတင်ရတယ်တင်ရတော့လေသူတို့ကလည်းအဲ့ကိုတင်ထားလို့မဲလို့ရှိသေးတယ်အခု2016လေဘာဖြစ်ခဲမှာအများလုံးပေါ့စောက်ထုတ်ပေးပါရတက်ဆိုင်ရာဌာနမှလူကြီးများများသိအောင်တင်ပြလိုက်ပါလိမ့်
ကရင်ပြည်နယ်မြဝတီမြို့ကပတ်လတ်မြေတစ်ခုပေါ်မှာတဲအိမ်တွေစောက်ပြီးနေတဲ့မိသားစု6စုကိုအာကာဌာနကဖယ်ခိုင်းနေလို့အဲ့ဒီအိုးအိမ်မဲ့တွေအခက်အခဲဖြစ်နေတယ်လို့သိရပါတယ်။ဒါနဲ့ပတ်သက်လို့ဒေသခံတယောက်ကအခုလိုပြောပြပါတယ်
။ကရင်ပြည်နယ်မြဝတီမြို့ဟာနေအိမ်6လုံးကလည်းအာကာဒီနေရာတွေနဲ့ပတ်သက်ပြီးတော့ကျူးကျော်ထားတယ်ဆိုပြီးအဲ့မြေပေါ်မှာနေနေကြတဲ့နေအိမ်6လုံးကိုဘော်လူဇာနဲ့ထိုးပစ်မယ်။တရားစွဲဆင်းချောက်လာပြန်တယ်ပေါ့။အာကာကော်မတီတွေကသူတို့ငှားရထားတာဘာလို့ပေါ့ဗျာအဲ့လိုမျိုးပြောတာပေါ့ငှားရထားတာမဟုတ်ဘူးသူတို့ပိုင်ထားတာမဟုတ်ဘူးသူတို့နေနေတာကသူတို့တဲ့အရင်နေနေတာဆိုပြီးတော့အငင်းပေါင်းမှုဖြစ်ကြတာပေါ့18နှစ်လောက်ရှိပါပြီနေနေတာဒါပေမဲ့အဲ့လိုအငင်းပေါင်းမှုဖြစ်ပြီးနောက်ပိုင်းမှာမြေစင်းနဲ့ပေါင်းပြီးတော့အာကာပိုင်ဆိုင်မှုလုပ်ထားတယ်လို့ဘာလို့အဲ့လိုမျိုးတွေပြည်နယ်ကိုတိုင်တော့လေပြည်နယ်ကနေပြီးတော့အောက်ခြေကပြန်ရှင်းပေးပါဆိုတော့အောက်ခြေကသူတို့ပဲဒီတိုင်းပဲဖြစ်နေသေးတယ်ဝင်ကြီးချုပ်ကိုလည်းစာတင်ပြီးတော့တွေးဖို့သွားတောင်းတော့လေမပေးဘူးတိုင်းစားရင်းနဲ့သွားထားတာတွေကလည်းခဏခဏရှိပြီကြာဘာမှလည်းမထူးကြောက်ကြောင်းလည်းမပြောင်းဘူးဗျအဲ့လိုမျိုးတွေဖြစ်နေ
နောက်တစ်ခါစကိုင်းတိုင်းဘက်ကစာတစောင်းတင်ပြပါအောင်မယ်အဲ့ဒီစကိုင်းတိုင်းအရာတော်မြို့မှာပုဂ္ဂလိကကလှူထားတဲ့အဆောက်အုံတစ်ခုနဲ့လမ်းကို ရက်ွက်အုပ်ချုပ်ရေးမှုတွေကတင်ထားတဲ့အကြောင်း RFA ကိုစာပေးပို့လိုက်ပါတယ်နားဆင်ကြည့်ပါခင်ဗျာ
စကိုင်းတိုင်းဒေသကြီးမုံရွာခရိုင်ရာတော်မြို့နယ်မှတ်တိရက်ွက်အုပ်ချုပ်ရေးမှုဥဆွေထွန်းနဲ့ဦးမျိုးဝေဥခိုင်မိုးတို့ကရာတော်မြို့မှတ်တိရက်ွက်ကဦးဝင်းဒေါ်ကြီးတို့ကအများပြည်သူခီးသွွားတွေအတွက်ဆောက်လုပ်လူတန်းထားတဲ့ဇေယျအဆောက်ဦးနဲ့အများပြည်သူပိုင်နဲ့လမ်းတွေကိုအဲ့ဒီအုပ်ချုပ်ရေးမှု၃ဦးကကြောက်တိုင်တွေစိုက်တန်စကားတွေကာပြီးတော့ချန့်ခတ်သိမ့်ပိုက်ထားပါတယ်ကာယကံရှင်ဦးဝင်းကမြို့နယ်စီပင်သားရရဲ့ဌာနကိုကန့်ကွက်စာပို့ထားပါတယ်မြို့နယ်ထွေအုပ်ဥက္ကဋ္ဌဦးခမောင်ဆွေထံကိုလည်းတိုင်ကြားစာပို့ထားပါတယ်မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရုံးကိုလည်းတိုင်စာပို့ထားပြီးပါပြီအခုချိန်ထိမြို့နယ်စီမံထွေအုပ်ကလည်းဘာအရေးယူမှုမျိုးတစုံတရာမှလှုပ်ဆောင်ပေးတာမရှိလို့စကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကအမြန်ဆုံးအရေးယူဆောင်ရွက်ပေးပါရန် RFA ကနေတဆင့်လေးစားစွာတင်ပြလိုက်ရပါတယ
်အေရဝတီတိုင်းဖြာပုံခရိုင်ကြုံကြိုက်အုပ်စုမှလောင်ကစားလုပ်ငန်းတွေပေါ်နေတာကိုအရေးယူဖယ်ရှားပေးဖို့ဒေသခံတယောက်ကပြောပြတာကိုလည်းဖွင့်ပြပါရစေ
။ဆရာပုံခင်ကျက်လက်မျိုးနဲ့တုံကြိုက်အုပ်စုတုံကြိုက်ပိုင်အဆက်နဲ့နေရာကြီးပိုင်အဆက်ပေါ့။လောင်ကစား6ကောင်ပိုင်ပါတယ်၊ကျက်ပိုင်ပါတယ်၊ခဲပိုင်ပါတယ်၊ဥအောင်ပိုင်တင်ကြီးရလို့တာပေါ့။ကိုနိုင်စင်နိုင်မိုးနေပေါက်နဲ့ပြင်းပြသွားတာပဲတညာလုံးပေါ့။ကျက်ပိုင်ကိုအဆက်တွေကလည်းဒီနေ့ဆက်ပြီးတခါတော့တခါလုပ်တယ်တခါတည်းစဲနှစ်ပတ်ပေါ့။ကျက်ပိုင်တို့ခဲပိုင်တို့ကျောက်ကျက်ပိုင်တို့ပေါ့နော်အဲ့ဒါတွေပါထောင်တာ။ဒီဟာတွေကအနေဆုံးပဲခဲပိုင်တို့ပြင်းနေကုန်တို့အဲ့လိုဓာတ်တွေပေါ့။တို့များများလာတာပဲ။ဒါမှမဟုတ်တော့ပြည်သူလူထုထိခိုက်တယ်။ဒါရေလုံးတဲ့အိမ်ကြီးများကြီးတွေမကောင်းဘူး။သူတို့ပြောတာတော့ပြည်ကမှဒေသဖွံ့ဖြိုးရေးအတွက်လမ်းကားတွေလုံးလို့သူတို့ဓာတ်တွေလုံးတဲ့ပုံစံမျိုးပေါ့။အဲလိုတော့ပြောတယ်။သူကစကားနဲ့ပြည်သူလမ်းကားတွေလုံးလို့လုံးနေတဲ့ခါကျတော့မပြောကြတော့ပေါ့။သုံးလုံးနှလုံးငယ်ရောင်းတယ်။အခုလည်းလမ်းကားတွေထက်တယ်။အဲလိုမျိုးလှုပ်ရှားနေရတာ
။ဒီတစ်ပတ်သောရရှင်ပေးစာကဏ္ဍကိုဒီစာနဲ့ပဲနှုတ်ဆက်ပြရစေ။အခုလို့သောရရှင်တွေကြုံရတဲ့ကိုပတ်ဝန်းကျင်ကိုလူဖွဲ့စည်းကအခြေအနေတွေစာရေးသားပေးဖို့မယ်ဆိုရင် burmese@rfa.org ဆိုတဲ့အီးမေးလ်ကိုပေးပို့ရင်အမြန်ဆုံးရောက်ပါတယ်။သောတာရှင်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ။